ဒီနေ့ပြည်ထောင်စုလွှတ်တော်ကမဲခွဲဆုံးဖြတ်ရမှာလွှတ်တော်ကိုယ်စားလှယ်အများစုကနိုင်ငံတော်သမ္မတအရေးချင်းကိုသတ်မှတ်ထားတဲ့ပုံမှန်59စာလုံးနဲ့ပုံမှန်436ဖွဲ့စည်းပုံပြင်ဆင်ရေးပုံမှန်တွေကိုမပြင်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီပုံမှန်အများစုဟာအရင်ဖွဲ့စည်းပုံအတိုင်းဆက်လက်တည်ရှိမှာဖြစ်ပါတယ်။ဒေါ်ဆတ်စုကြည်ကအဲ့ဒီပြင်ဆင်ထားတယ်ဆိုတဲ့ပုံမှန်တွေဟာဘာမှထိထိရောက်ရောက်ပြင်ဆင်ထားတာမဟုတ်ကြောင်းနဲ့ဒီလိုပြင်ဆင်မှုတွေကိုတောင်မထောက်ခံကြတာဟာပြုပြင်ပြောင်းလဲရေးကိုမလိုလားဘူးဆိုတာပြသတာဖြစ်ကြောင်းပြောပါတယ်။ပုံမှန်တွေကိုမပြင်းတဲ့အတွက်မြို့သားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲဝင်ရေးမဝင်ရေးဆိုတာကိုဆုံးဖြတ်မှာမဟုတ်ကြောင်းလဲဒေါန်ဆန်းစုကြည်ကပြောပါတယ
်။အဲ့ဒီထားလို့ဆိုင်ကရွေးကောက်ပွဲဝင်ရေးမဝင်ရေးဆိုတာဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တွေပြင်ရေးမပြင်ရေးပုံမှန်မူတည်တာမဟုတ်ပါဘူး။တခြားကိစ္စတွေလည်းအဲ့ဒီကစဉ်းစားမှာဖြစ်ပါတယ်။ဒီဟာကိစ္စဒီဟာတစ်ခုနဲ့တော့ရွေးကောက်ပွဲကနေပြီးတော့နောက်ဆုတ်ဆရာအကြောင်းမရှိပါဘူး။ဘုရင်နေနေပြောရမယ်ဆိုလို့ရှိရင်ဒီလိုပြုပြင်ပြောင်းလဲရေးကိုလိုလားတာဟာဘယ်သူတွေကလိုလားတာလဲဆိုတာပြည်သူတွေကရှင်းရှင်းလင်းလင်းသိသွားလို့ရှင်ရွေးကောက်ပွဲမှာဘယ်သူကိုထောက်ခံရမလဲဆိုတာပြည်သူတွေကပိုပြီးရှင်းရှင်းလင်းလင်းဆုံးဖြတ်လို့ရမယ်လို့အညီရောယုံကြည်ပါတယ်
ဒါပြင်မဲခွဲဆုံးဖြတ်ရမှာလှုပ်ဝက်မဲထက်ထိုက်ထားစနစ်ကိုပိုနှစ်သက်ကြောင်းနဲ့ဒီလိုပြသခြင်းအပြင်ဘသူကဘယ်မဲပေးတယ်ဆိုတာပြည်သူတွေသိနိုင်မှာဖြစ်ကြောင်းလဲပြောပါတယ်ပြောင်းလို့လွတ်တော်ကပြင်ဆင်ဖို့ဆုံးဖြတ်လိုက်တဲ့ပုံမှန်ကွဲတစ်ခုရှိပါတယ်။အဲ့ဒီပုံမှန်က59ဂါကြီးဖြစ်ပြီးနိုင်ငံတော်သမ္မတဟာစည်ရေးအမြင်ရှိရမယ်ဆိုတဲ့နေရာမှာကာကွယ်ရေးဆိုပြီးပြောင်းဖို့ဆုံးဖြတ်လိုက်တာပါ။အဲ့ဒီအပေါ်ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ်
။စည်ရေးဆိုတဲ့ကိစ္စကိုကာကွယ်ရေးဆိုပြီးပြောင်းတဲ့ဟာမှာ950ထောက်ခံတယ်ဆိုတာလဲဒါလည်းသိပ်ပြီးတော့ထူးထူးဆန်းဆန်းတော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့အဲကျွန်မနားလည်သလောက်ကတော့ဟိုအရင်ကျွန်မမှတ်မိသလောက်ကပေါ့နော်။အရင်နှစ်တုန်းကတမ်းလို့သားကိုစတဲ့တေရကိုတင်ခဲ့တယ်ကာကွယ်ရေးအမြင်ဆိုပြီးပြောင်းမယ်ဆိုတာအဲ့တော့ဒီဟာနဲ့ပတ်သက်လို့ဘာမှသိပြီးတော့တဲမနဲ့တရားညင်းပွားစရာမရှိဘူးဆိုတော့ငါ90ကနေပြီးတော့ထောက်ခံတယ်ဆိုတာဘာမှမထူးဆန်းပါဘူး
တမရတော်သားကိုယ်စားလှယ်တွေဟာအစဉ်တစိုက်ဖွဲ့စည်းပုံပြင်ဆင်ဖို့ကိုကန့်ကွက်ခဲ့ကြောင်းနဲ့ပြင်ဖို့ဟာတမရတော်သားကိုယ်စားလှယ်တွေကကန့်ကွက်ရင်ဘယ်နည်းနဲ့မှမဖြစ်နိုင်ကြောင်းဒါပေမဲ့ရွေးချယ်ခံကိုယ်စားလှယ်တွေကပါကန့်ကွက်နေတာကိုတွေ့ရကြောင်းပြောပါရယ်။ဒါပြင်၆ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုလည်းမိမိအနေနဲ့မစင်စားတော့ကြောင်းဒေါက်ဆန်းစုကြည်ကပြောပါရယ်
။အမှုမလင်းလင်းပြောရင်အန်ဒီကတိတ်ပြီးတော့မစင်စားဘူး၆ပွင့်ဆိုင်ကြောင်းမစင်စားတော့စင်စားနေလို့ရှိလို့ရှိရင်လည်းအချိန်ပိုကုန်တာပဲရှိတယ်။ကိုလို့ဆက်ရှိတာပဲဆက်ပြီးတော့လုပ်သွားမယ
်ပြည်သူတွေကဖွဲ့စည်းပုံပြင်ဖို့တင်ပြထားတဲ့လက်မှတ်၅တန်းကိစ္စနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကအခုလိုပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဟာတခြားဟာမကြည့်နဲ့လीအရင်နှစ်ကပြည်သူရဲ့စန္ဒခံယူပွဲပေါ့နော်စန္ဒရယူပွဲကိုကြည့်လိုက်လို့ရှိရင်ဒါဟာတယူဝင်လုတာလीတယူဝင်အစိုးရလုထောင်မဟုတ်ဘဲနဲ့ငါးတန်းသောလက်မှတ်ရတယ်ဆိုတော့ဒါအင်မတန်ထူးခြားပါတယ်ဒီမိုကရေစီနိုင်ငံတွေမှာတောင်မှသူတအားတော်ဖြစ်ရတယ်ဒီလောက်ထိလုံနိုင်တာပေါ့နော် NLD လို့ညုံကံပြီးတော့ငွေကြေးအရာလည်းတောင်းတင်းတာမဟုတ်နောက်ပြီးလုတ်ပိုင်ခွင့်အရာလည်းအများကြီးကန့်တခံနေရတဲ့ပါတီတစ်ခုကနေပြီးတော့ဒီလောက်ပြည်သူတွေကိုစီယုံနိုင်တာပေါ့အဲ့တော့ NLD နဲ့တူတူ88ဟိုမျိုးဆက်တရားလည်းဝိုင်းဝန်းပြီးတော့လုတ်တဲ့အခါမှာငါးသန်းရခဲ့တယ်ဆိုတာဟာဒါဟာပြည်သူရဲ့ mandate တရားတွေလို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုတော့ဒါတယူဝင် referendum မှမဟုတ်ပဲအဲ့ဒီမှာချင်းချောက်မှုတွေလည်းရှိတယ်တချို့ကဝင်တန်းနေဆိုလို့ရှိရင်ဗျောင်ချင်းကြောက်ခါရတဲ့ဝင်တန်းနေရှိပါတယ်အကြီးအကဲတွေကဒီဟာတော့ပြီးတော့လက်မှတ်ထိုးလို့ရတော့ပြဿနာတက်မယ်စသဖြင့်အဲ့ဒီထဲကတောင်မှငါးသန်းရတယ်ဆိုတော့ပြည်သူတွေကပြောင်းလဲရေးအတွက်ဘယ်လောက်ပြင်းပြတယ်ဆိုတာကြက်ခန့်ဖွံ့ဖြိုးရေးပါတီကလည်းသိမှာပ
ါဒါပြင်တော့ဆန်းစုကြည်ကဒီနေ့ရလဟာဘာမှအံ့ဩစရာမရှိကြောင်းနဲ့ရွေးကောက်ခံကိုယ်စားလှယ်တွေကတော့ပြုပြင်ပြောင်းလဲကိုကန့်ကွက်နေတာတွေ့ရကြောင်းပြောပါတယ်ရှင်